မြန်မာနိုင်ငံကထွက်တဲ့ coffee တွေဟာအရေးသွေးကောင်းမွန်ပြီးနိုင်ငံတကာအဆင့်မီအရေးသွေးကောင်းမွန်တဲ့ coffee ဖြစ်တဲ့အတွက်နိုင်ငံတကာကိုဝင်ရောက်ထိုးဖောက်လာနိုင်နေပြီလို့မြန်မာနိုင်ငံ coffee အသင်းဥက္ကဋ္ဌဦးရဲမြင့်ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ် Atlanta မြို့မှာကျင်းပတဲ့ coffee ပြပွဲမှာမြန်မာ coffee ကိုဝင်ရောက်ပြသခဲ့တဲ့ဦးရဲမြင့်ကိုကိုစုံဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနားဆင်ရမှာပါခင်ဗျာ။
ခု coffee တွေထုတ်လုပ်တာကအရင်တုန်းကတည်းကဆိုင်တော့နိုင်ငံတကာကိုပို့ပြီးတော့ထိုးဖောက်လာနိုင်ပြီလို့ကြားပါတယ်။တစ်ဖက်မှာရှိတာကအဲ့လိုထိုးဖောက်လာနိုင်တဲ့နေရာမှာအရင်နဲ့နှိုင်းရှင်လိုက်လို့ရှိရင်ဈေးနှုန်းဘက်မှာရောဒီဈေးနှုန်းအတက်အကျအနည်းအမြင့်ဘက်မှာရောဘယ်လိုကွာခြားမှုရှိပါသလဲခင်ဗျ
။လွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်တို့ coffee အသင်းစမထောင်ရင်တုန်းကပေါ့နော်။ coffee ဒီအမှဲ့တပိတ်တာ200 300ဖြစ်တဲ့အတွက် coffee site တောင်သူတချို့က coffee bean တွေခုတ်ပစ်ပါတယ်။ဆိုတော့အဲ့ဒီလောက်ဒီအခြေအနေဖိုးဝါခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့အပင်စတဲ့ပေါ်ပေါက်လာတဲ့အချိန်မှာပဲကျွန်တော်တို့ coffee ဈေးနှုန်းတစ်ခုကိုဟိုကျန်းကင်ဈေးတစ်ခုကိုတတ်မှတ်လိုက်တဲ့အခါမှာဈေးကွက်လိုအပ်ချက်အရာပြန်ဆိုင်မှုဖြစ်လာပြီးတော့ဈေးနှုန်းကတည်ငြိမ်တဲ့အပြင်တောင်သူတွေအတွက်အကျိုးရှိကြပါတယ်ဆိုတော့ဒါကျွန်တော်တို့စုပေါင်းခြင်းရဲ့အင်အားပေါ့လေဆိုတော့အဲ့တော့အခု coffee ဈေးနှုန်းအနေနဲ့ကတော့ဒီဘက်နှစ်ဒီမှာတော့ကျွန်တော်တို့ကဒီကျွန်တော်တို့ပထမတော့ကတော့ coffee အကြောင်းနားမလဲခဲ့ဘူးပေါ့နော်နောက်ပိုင်းကျဈေးကွက်သဘောတရားအရာနားလဲလာတဲ့အချိန်မှာကျွန်တော်တို့ coffee တွေက specialty coffee ပေါ့အထူးတန်းဝင် coffee ဖြစ်တယ်ဟူတာနဲ့ဟိုဖြစ်တယ်ဟူတာသိရတဲ့အပြင်ကျွန်တော်တို့ coffee ကိုလည်းဈေးကောင်းပေးဝယ်ကြတယ်ပေါ့အဲ့တော့ coffee ကအခုဒီဈေးကွက်ထိုးပေါက်လိုက်တဲ့အခါမှာကျွန်တော်တို့ coffee ကဈေးကောင်းရရှိတဲ့အနေအထားမှာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီမြန်မာနိုင်ငံဒီဈေးကွက်ထဲမှာကောဗျာအခုအချိန်ထိကတော့မြန်မာနိုင်ငံမှာ coffee တောက်တဲ့လူတွေတိုးလာတယ်ဆိုတာကျွန်တော်တို့ရေဘူကသိရတယ်ဒါပေမဲ့မြန်မာနိုင်ငံမှာဖြန့်ဖို့အတွက်ကြတော့ရောဈေးနှုန်းကဒီပြပမှာပို့တာနဲ့နိုင်ရှင်ရင်ကျွန်တော်တို့ဘယ်လိုကွာခြားမှုတွေရှိနိုင်မလဲတပေါ်ကမြန်မာပြည်သူတွေစားသုံးမှုအတွက်ဆိုရင်ဈေးကပြပပို့တဲ့ဈေးကများနေမလားအနိုင်ရှင်မှုရခြင်း
အဲကျွန်တော်တို့ coffee ဈေးကွက်မှာပေါ့နော်တချို့စူပါမားကတ်တွေမှာဆိုလို့ရှိရင်ဂျပန်က coffee တွေတောင်ကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ကျွန်တော်တို့ coffee ဈေးကွက်ထဲကိုဟိုနိုင်ငံသား coffee တွေဝင်ရောက်မှုလည်းများပါတယ်ပြီးတော့အဲ့တော့ဆိုလိုတဲ့သဘောကတော့ဒီ coffee ဈေးကွက်မှာသူတို့ဝင်လာတာဖြစ်တဲ့အတွက်ကျွန်တော်တို့က coffee ကို raw material အနေနဲ့ပဲထုတ်ရောင်းရတာများနေပါတယ်အဲ့တော့ဒီ finish product အနေနဲ့ပေါ့နော်ကုန်ကျော်အနေနဲ့ရောင်းတဲ့ဟာနည်းပါသေးတယ်အဲ့တော့ကုန်ကျော်အနေနဲ့ရောင်းတဲ့အခါမှာလည်းကျွန်တော်တို့ coffee ကအထူးတန်းဝင်နေဖို့တဲ့ဟာတိအောင်လဲကျွန်တော်တို့ဒီပိုင်းကပြည်တွင်းဈေးကွက်မှာရအောင်ကြိုးစားမှာပါပြီးတော့ပြည်တွင်းဈေးကွက်မှာကလည်းဟိုတုံးရတာလွယ်ကူမဲ့သဘောဟိုဖောင်တဲ့ဒီ coffee mix တွေပဲရောင်းအားပုံများနေတဲ့အခါမှာကျွန်တော်တို့ 100% pure coffee ရောင်းဖို့အတွက်ကကျွန်တော်တို့ဈေးကွက်မှာတော်တော်လေးထူဖောက်ရပါအောင်မယ်ခင်ဗျ
ဟုတ်ကဲ့မြန်မာနိုင်ငံမှာအခုတွင်းနေကြရသုံးနေကြတာအဲ့ဒီ ready made အထုပ်လေးတွေပေါ့နော် 3-in-1 တို့ဘာတို့လိုမျိုးလက်ဖက်ပဲဖြစ်ဖြစ် coffee ပဲဖြစ်ဖြစ်ဆိုတော့အဲ့ဒီကောင်တွေကပေါ့ပေါ့တည်တည်နဲ့ရောင်းနေကြတော့ဒီကိုရဲမြင့်တို့လိုဒီတကယ် coffee အစ်စ်ကိုတုံးဆွဲတဲ့သူတွေပေါ့နော်ဟိုတောက်တဲ့ပုံစံမျိုးထုတ်တဲ့ဟာမျိုးပေါ့တပွားအမေရိကမှာဆိုလို့ရှိရင် Starbucks တို့လိုမျိုးသူကတေချာအမုံကြိတ်ပြီးတော့မှတကယ်ဖြော်ပြီးတော့မှ coffee ကို ready made မဟုတ်ဘဲနဲ့ဟိုအမုံကိုတေချာကွက်ကိုကြိတ်ပြီးတော့ဖြော်ပြီးရောင်းတဲ့ပုံစံမျိုးတကယ်ဟိုအဲ့လိုမျိုးနိုင်ငံတကာအဆင့်မီတောက်သုံးတဲ့အဆင့်ရောက်လာအောင်ရောင်းမှုကြတော့ကောဈေးကွက်မှာဝင်တိုးဖို့ကဈေးနှုန်းအရများနေမလားမြန်မာစားသုံးသူတွေအတွက
်အဲ့လိုတော့ကျွန်တော်တို့ပြောလို့မရပါဘူးများတယ်လို့ပြောလို့မရပါဘူးကျွန်တော်တို့ဘက်ကတော့အဓိကကတော့ဘာလို့အတားတည်းဆိုတော့ကျွန်တော်တို့ကစိုက်ပျိုးရေးနိုင်ငံဖြစ်တဲ့ကုန်ကြမ်းတွေထွက်လာတယ်ပေါ့အဲ့ဒီကုန်ကြမ်းတွေကိုကျွန်တော်တို့ကဒီ3 to cup ပေါ့နော်ခွက်ဒီ coffee ခွက်တဲ့ဒီရောက်နိုင်အောင်ကျွန်တော်တို့ value chain တစ်ခုလုံးကျွန်တော်တို့လုံနိုင်မယ်ဆိုရင်တော့ကျွန်တော်တို့အတွက်အခွင့်အလမ်းရှိပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဘာတွေလိုအပ်တယ်လဲဆိုတော့နည်းပညာလိုအပ်ပါတယ်ပြီးတော့ equipment တွေတချို့လိုပါတယ်ဆိုတော့စားသုံးသူအတွက်အဆင်ပြေပါရောက်နိုင်ဖို့အတွက်ဆိုတော့ကျွန်တော်တို့ဒီလုပ်ငန်းရှင်တွေလည်းကျွန်တော်တို့အခုထိုးပေါက်ပြီးတော့လုံကြနေကြပါတယ်ပေါ့နော်အတိုင်းအတာတစ်ခုထိလည်းသူတို့အောင်မြင်မှုရကြပါတယ်ပေါ့အဲ့တော့ကျွန်တော်တို့လုပ်ဖို့အတွက်ကတော့ကျွန်တော်တို့အဘက်ကတော့အများကြီးကြိုးစားအောင်ပါပါခင
်ဗျ။လာမယ့်ဒီ6 9နှစ်တန်ဒီ10နှစ်တန်ဒီကျွန်တော်တို့အနာဂတ်ကိုလှမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ coffee ထုတ်လုပ်မှုပမာဏနိုင်ငံတကာကိုထိုးဖောက်နိုင်မှုစွမ်းအားဟာဘယ်လိုအနေထားမှာရှိလဲ
။အလားအလာကောင်းတယ်လို့ပြောလို့ရပါတယ်။ ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကော်ဖီတွေကိုပြန်ပြီးကော်ဖီသမိုင်းကြောင်းကိုလေ့လာကြည့်တဲ့အခါမှာဒါမစ်ရှင်နရီတွေကနေကော်ဖီကိုစားယူလာတယ်1885လောက်နဲ့ကိုကကျွန်တော်တို့ကော်ဖီတွေကမြန်မာနိုင်ငံမှာစပြီးဖိုက်နေပြီအဲ့တော့တက်တန်းလဲကြာခဲ့ပြီပေါ့နော်ဒါပေမဲ့ဟိုအကြောင်းကြောင့်မို့လို့ကျွန်တော်တို့ကမှိမ့်မိတ်နေတဲ့ဟိုကျွန်တော်တို့ဟိုပါပဲယန္တနာတစ်ပါးပါပဲအဲ့တော့တချို့နေရာတွေမှာ1980ဝင်းကျင်လောက်ကဘင်းအစားတို့အနေနဲ့ဒါယူဟိုไซเคเลยป้อเนาะดีคอฟฟี่ดีโกဆိုတော့คอฟฟี่โปรเจกต์ดีโกဆိုတော့အဲ့တော့คอฟฟี่ဒီလိုไซတဲ့အခါမှာလဲတောင်သူတွေဝင်ငွေတိုးပြီးတော့ကျွန်တော်တို့ကမူရကင်းဖင်နဲ့ကျွန်တော်တို့နိုင်ငံအဖြစ်ဒါရက်တည်ထိုင်มาပါဒါကကဏ္ဍတစ်ခုပေါ့နောက်တစ်ခုကထုတ်လုပ်မှုဘိုင်းမှာလဲကျွန်တော်တို့မြင့်တက်လာမယ် economic scale ရောက်အောင်ကျွန်တော်တို့ထုတ်လုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်မြန်မာคอฟฟี่ဆိုပြီးတော့ကဘာမှာကျွန်တော်တို့ရေးစီရက်တည်လို့ရမှာပါခင
်ဟုတ်ကဲ့နောက်ဆုံးဒီအခုကျွန်တော်တို့မြန်မာနိုင်ငံမှာစိုက်နေတဲ့ကော်ဖီအမျိုးအစားဟာကျွန်တော်တို့တာမန်လူတွေနားလည်အောင်ပြောမယ်ဆိုလို့ရှိရင်ဘလိုမျိုးဖြစ်မလဲဗျာ။နောက်ကျွန်တော်တို့မျိုးစီတွေကိုဒီတဲ့ကောင်းတဲ့မျိုးစီတွေကိုရယူဖို့ရယူနိုင်တဲ့အနေအထားရှိသလား
။ဟုတ်မြန်မာနိုင်ငံမှာစိုက်နေတဲ့ကော်ဖီတွေကတော့ဟိုအာရေဘီကာပေါ့နော်။ကုန်းမြင့်ကော်ဖီကအများစုဖြစ်ပါတယ်။ရူဘတ်စတာလည်းဒီနည်းနည်းချင်းချင်းစိုက်ကြပါတယ်။ဆိုတော့ဒီရူဘတ်စတာကိုရည်ရွယ်ပြီးတော့စိုက်တဲ့ကုမ္ပဏီကြီးတွေလည်းကျွန်တော်တို့ပေါ်ပေါက်နေပါပြီ။သူတို့လည်းဒီ ARV တိုင်းဘက်တို့ဒီတနင်္လာရီတို့ဘက်မှာဖိုက်နေကြပါတယ်เนาะ Standard Fighting นี่လည်းလုပ်နေကြပါတယ်ဒါက Robusta အပိုင်ပေါ့လေဒါမြေနှိမ်ကော်ဖီပေါ့ကျွန်တော်တို့ကတော့အထူးတန်းဝင်ကော်ဖီကိုဟိုအဓိကထားပြီးတော့ဟိုဖိုက်တဲ့အခါမှာကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီပြင်ဦးလွေမိုးကုတ်ရွာငံနောင်ချိုပေါ့เนาะချင်းမှလည်းရှိပါတယ်ဆိုတော့အဲ့တော့ဒီမှာဖိုက်နေတဲ့ကော်ဖီမျိုးတွေကတော့အရင်မျိုးဟောင်းဖြစ်တဲ့F795 လို့ခေါ်တဲ့မျိုးတွေလည်းရှိတယ်လို့ FL34 လည်းရှိပါတယ် FL28 ဒါကက်ဂျူရာ red ကက်ဂျူရာ yellow ကက်ဂျူရာကက်ဒွိုင်းတော့မျိုးအားဖြင့်အားလုံးစိုက်ကြပါတယ်အရေသွေးများကလည်းတော်တော်ကောင်းပါတယ်အဓိကကတော့ဒီရေမြေနဲ့မြမရေမြေနဲ့ကော်ဖီနဲ့ဟာဒါတဘာဝအားဖြင့်ဖန်ဟမှုရှိတယ်လို့ဒါတိပ်ပံဒီနီးကြဒီတရုတ်ခွဲတဲ့အခါမှာလဲမြန်မာကော်ဖီကအဆင့်မြင့်အမှတ်တွေရရှိတဲ့အတွက်ကျွန်တော်တို့အတွက်အလားအလာအများကြီးကောင်းတယ်လို့ပဲကျွန်တော်ပြောကြားလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်